ကျွန်တော်တို့လူ့ဘဝပတ္တနာတရားစံတဲ့လုပ်ငန်းစဉ်ပြန်ပွားရေးဖွဲ့ဆိုခြင်းနဲ့ခုနှစ်ရက်၅လ2003ခုနှစ်လလက်ခုနှစ်နာရီချိန်တွင်ကမ္ဘာထလာစရိယဆရာတော်ဦးဆန္ဒဝရပြုဝန်သားအရှင်သူရဲ့ဟောကြားတော်ခန္ဓာငယ်ရဲ့ပဋိစ္စသမုပ္ပါဒ်သင်္ကန်းတရားတော
်ဒီဘန္ဒရာကောင်တို့ယခုချိန်ခါမှစာပြီးတရားနာကြကြကြမှာဖြစ်ပါတယ်ဒီနေ့1365ခုနှစ်ကဆောင်လာဆန်း9ရက်နေ့ရန်ကုန်တက်မဟာမြို့နယ်မဂ္ဂဝိပဿနာတရားစင်နေလောင်းကန်းစဉ်ပြန်ပွားရေးဖွဲ့ယူခြင်းမှာကျင့်ပါပြုလုပ်အပ်တဲ့ဝါပဆရဲ့တရားစခန်းပွဲမှာယနေ့တောင်းရမြောင်းလေးရဖြစ်ကျေးဇူးပြုနေကြဖြစ်တဲ့ပဋိစ္စသမုပ္ပါဒ်တရားတော်များဆက်လက်ဟောကြားပေးမှာဖြစ်ပါတယ်အတိစ္ဆာဓမ္မပတ်တရားတော်များမဟောကြားရမည်မနာကြားရမည်မှာတရားပိုင်ရှင်ဖြစ်တော်မူသောမြတ်စွာဘုရားသခင်ကိုရမြတ်ကြီးအားလည်းမောတ္တတ၃ချိန်ရွတ်ဆို၍ပူဇော်ကြောကြပါကုန်သော။နမောတ္တတဘဂဝါတော်အရဟတောသမ္မာသမ္ဗုဒ္ဓတ။နမောတ္တတဘဂဝါတော်အရဟတောသမ္မာသမ္ဗုဒ္ဓံ နမောတတ္တံ ဘဂဝတော အရဟတော သမ္မာသမ္ဗုဒ္ဓံ မူလနဗျာအစာရတော်လင်္ကာမြတ်ကိုရွတ်ဆုံးပြီးတော့လည်းပဲဆရာတော်ဘုရားကြီးရဲ့ဉာဏ်တော်ကိုပူဇော်ကြရအောင်။မူလနဗျာသစ္စာနဲ့သူရေခေါ်ပါအိနာတစ္ဆေမြပါတရားကိုညာလေသောမေသနယမူလဘောတော်ဝါနေကာလတော်ပြာချိန်ရနေစေဤရှိတဲ့ကိုအလောကျင်းမသိရသည်သံဃာမသကြောင့်ဝိဇာမိတနာယေခဥပါဒံကံသောယနံဘောအမေမယောယောမတိအမေမပြာသက်သတိဟံကံသောလေယလေယကြောင့်ကံအထေမပြည့်ပြည့်လေယယမရကသတိညာကသေရှာကြည့်ဝေသေယံဟောကြီးအကြောင်းဒီကြောင့်လေလမြာသာတတဝါတို့ဖြစ်လာရမို့မဟုတ်ဉာဏ်ဖြင့်ရှိသောပရိစ္ဆသမုပ္ပါဒ်တရားတော်ကိုကြည်လိုက်တော့လာလာကပြစ္ဆောက်ပံမှာဝိညာဏရုပ်တလာယရဏဖတ်တဝေဒနာဆိုတဲ့ပြစ္ဆောက်ပံခန္ဓာ၅မျိုးနဲ့နေနေကြရတာဖြစ်ပါတယ်အဲဒီပြစ္ဆောက်ပံခန္ဓာ၅ပါးဘာကြောင့်ရလာတယ်လဲအတိတ်တုန်းကအဝိဇ္ဇာသင်္ခါရဆိုတဲ့အကြောင်းတရား၅ပါးကြောင့်ရလာအဝိဇ္ဇာကအမှန်မသိဘာမှန်လို့မသိတာလဲဆိုတော့သစ္စာဆိုတဲ့အမှန်ကိုမသိသစ္စာက၄ပါးဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမဂ္ဂသစ္စာတရား၄ပါးအဲဒီသစ္စာ၄ပါးထဲမှာဒုက္ခသစ္စာကိုသာသိခွင့်ရရင်ကျန်တဲ့သစ္စာတွေကိုလည်းအလိုလိုသိရမှာပါတဲ့အဲဒါကြောင့်မို့သစ္စာ၄ပါးရှိရင်ရှင်းရတော့လည်းပဲအဓိကကဒုက္ခသစ္စာကအဓိကဖြစ်နေတဲ့အတွက်ဒုက္ခသစ္စာကိုမသိအောင်အဝိဇ္ဇာတရားကဖုံးလွှမ်းပေးထားပါတယ်ဒုက္ခသစ္စာကဘာတွေလဲလို့မေးရင်ခန္ဓာ၅ပါးယုံနံတရားဘာဖြစ်လဲဒုက္ခသစ္စာလို့ပြောရတာလဲမေးရင်ဖြစ်ပြီးရင်ပြတ်တတ်လို့ဖြစ်ပြီးရင်ပြတ်တတ်တဲ့သဘောရှိတဲ့ခန္ဓာ၅ပါးယုံနံတရားဒီဒုက္ခသစ္စာအဲ့ဒီတရားတွေကဒုက္ခသစ္စာပါပဲလို့မသိအောင်ဖုံးကွယ်တာကအဝိဇ္ဇာ။ဒါကြောင့်မိမိတို့ရဲ့တဏ္ဍာမှာအဝိဇ္ဇာတရားရဲ့လို့ရှိထားရင်ခန္ဓာ၅ပါးကိုလည်းခန္ဓာ၅ပါးပါပဲလို့ပိုင်ပိုင်ခြားခြားမသိနိုင်ဘူး။
ယောတရားနဲ့တရားကလည်းယောတရားနဲ့တရားပါပဲလို့ပိုင်ပိုင်ခြားခြားမသိနိုင်ဘူးဒီတရားတွေဟာဖြူပြင်းပြတ်တတ်တဲ့သဘောတရားတွေပါပဲလို့လည်းပဲပိုင်ပိုင်ခြားခြားမသိနိုင်ဘူးအတိတ်တုန်းကအဲ့ဒီမသိမှုနဲ့သင်္ခါရတရားတွေပြုခဲ့ကြဒီသင်္ခါရတရားတွေပြုခဲ့ကြတဲ့ပစ္စုပ္ပန်မှာခန္ဓာ၅ပါးလာရအတိတ်တုန်းကလည်းဒီအမှားကြောင့်ပစ္စုပ္ပန်မှာခန္ဓာ၅ပါးလာရခဲ့ပြီပစ္စုပ္ပန်မှာဒီအမှားတစ်ခုထပ်ပြီးတော့ဖြစ်ကြအောင်မယ်ဆိုရင်တရားဓမ္မတွေအနာဂတ်မှာလည်းပဲဒီခန္ဓာ၅ပါးပဲပြန်ရမှာမသိရဘူးလားသိကြလားသိပါပါဘုရားဒီခန္ဓာ၅ပါးပဲပြန်ရမှာပဲခန္ဓာ၅ပါးပြန်ရတာဘာဖြစ်လို့ပြောရတာလဲဘာဖြစ်လို့နှီးပြနေရတာလဲလို့မေးတော့ခန္ဓာ၅ပါးခန္ဓာကဖြစ်ပြီးပြတ်တယ်ဒီလိုရတတ်တဲ့သဘောရှိလို့ပါဒိသရတို့ဒီလိုရတတ်တဲ့သဘောရှိလို့ဒုက္ခသစ္စာဒီလိုကယခုနေနေရတာဒီပါဒိသရနေနေနေရတော့ဒုက္ခသစ္စာတွေနဲ့နေနေရတယ်ခန္ဓာ၅ပါးယုံနာတည်းရဒုက္ခသစ္စာတွေနဲ့နေနေကြရအဲဒီဒုက္ခသစ္စာကဒုက္ခသစ္စာပါပဲလို့ဒါကဓမ္မတွေကယခုချိန်ခါမှာအချိန်ဟိုပြီးအောင်မကြိုးကြမကြိုးစားကြဘူးဆိုလို့ရှိရင်အဝိဇ္ဇာတရားပြန်ပြီးတော့မဖောင်းလားမလားဖောင်းလားလားအဝိဇ္ဇာတရားကပြန်ဖောင်းလာရင်ဒုက္ခသစ္စာကိုရထားပြီမဲ့ဒုက္ခသစ္စာကြီးနဲ့နေနေရပြီမဲ့ဒုက္ခသစ္စာကိုဒုက္ခသစ္စာမှန်ပြီးကိုရအောင်မှမဟုတ်ပါဘူးအဲ့ဒီလိုပြီးပြည့်မရသေးဘူးဆိုပြရင်လည်းဒီခန္ဓာ၅ပါးအနာဂတ်မှာပြန်မရဘူးလားရမှာဒုက္ခသစ္စာလည်းပဲပြန်ပြီးတော့တွေ့ကြရအောင်ပါပဲဒုက္ခတဏ္ဍာကျင်လည်ကြရအောင်ပါပေါ့နော်ဒုက္ခတဏ္ဍာကျင်လည်ကြရအောင်ပါဒါကြောင့်ဒုက္ခတဏ္ဍာမကျင်လည်ကြရမကျင်လည်ကျင်ရပါဘူးဆိုရင်ဒုက္ခတဏ္ဍာကျင်လည်မှုမှရဆိုင်ကျင်ပါတယ်ဆိုရင်ဒီခန္ဓာ၅ပါးရဲ့အကြောင်းကိုဒကာဓမ္မတွေကသိအောင်ကြိုးစားရမှာပဲ။အခုလည်းပဲလာရပြီသစ္စာတရားတွေနာကြသစ္စာလို့ဒီအထောက်နေကြတာဒီဒီခန္ဓာ၅ပါးရဲ့အကြောင်းကိုသိအောင်ကြိုးစားနေကြတာပဲမဟုတ်လား။ခန္ဓာ၅ပါးရဲ့အကြောင်းသိအောင်ကြိုးစားနေကြတာ။ယုံတရားနံတရားအကြောင်းသိအောင်ကြိုးစားနေကြ။တနည်းအားဖြင့်ပြောမယ်ဆိုရင်ယုတ်တရားလန်တရားရဲ့တဘာဝလေးတွေကိုသိအောင်သူတေသနာပြည့်နေကြတဲ့သူတေသနာပညာရှင်တွေပဲဒီလိုပြောရမှာပါအဲဒီတော့ယုတ်တရားလန်တရားအကြောင်းကိုသိအောင်ကြိုးစားကြတဲ့ဒကာဓမ္မတွေကဒီယုတ်တရားလန်တရားအကြောင်းမှသိခွင့်မရပါဘူးဆိုရင်အနာဂတ်မှာလည်းဒီခန္ဓာ၅ပါးဒုက္ခသစ္စာတရားတို့ဒုက္ခလားဒုက္ခဒီဒုက္ခတွေလည်းပဲပြန်လည်ပြီးတော့တွေ့ကြရအောင်ပါဆိုတော့ယခုအချိန်ခါမှာအရေးတကြီးပြုလုပ်ရမယ့်အလောက်ကခန္ဓာ၅ပါးရဲ့အကြောင်းကိုသိအောင်ပြုလုပ်ရမယ့်အလောက်ပဲဒီလိုမှတ်ရမယ်နော်ခန္ဓာ၅ပါးရဲ့အကြောင်းကိုသိအောင်ပြုလုပ်ရမယ့်ကျင့်ကြရမယ့်အလောက်တက်ပို့ပြီးတော့အရေးကြီးတဲ့အလောက်များတရားဓမ္မတွေရှိရဲ့အခြားအလုပ်ပါလို့မှအရေးမကြီးဘူးခန္ဓာ၅ပါးရဲ့အကြောင်းကိုသိအောင်ကြိုးစားရမယ်အလုပ်ကပို့ပြီးတော့အရေးကြီးပါတယ်နော်အဲဒီတော့ခန္ဓာ၅ပါးရဲ့အကြောင်းကိုသိအောင်ကြိုးစားလိုက်တော့ခန္ဓာ၅ပါးဆိုတာကအတုဓမ္မနည်းအားဖြင့်နာမည်တက်ပြလိုက်တော့ရူပခန္ဓာဝေဒနာခန္ဓာသိညာခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာအလုံးရေးတက်ကြည့်လိုက်ကြပါအောင်ရူပခန္ဓာဝေဒနာခန္ဓာသိညာခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာခန္ဓာဘယ်နှပါးပါလဲအဲဒီခန္ဓာ၅ပါးရှိတဲ့အထက်မှာရူပခန္ဓာဆိုတာကရူပခန္ဓာလို့ဆိုပြီးအတိုင်းနဲ့သူကရုပ်တရားဖြစ်ပါတယ်ဘာတရားလဲတော့နောက်ခန္ဓာ၄ပါးကဘယ်လိုတွေလဲလို့မေးရင်ဝေဒနာခန္ဓာသိညာခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာအရိခန္ဓာ၄ပါးဆိုတော့ဘာခန္ဓာလဲလို့ဆိုရင်နာမ်ခန္ဓာ၄ပါးဘာခန္ဓာပါလဲနာမ်ခန္ဓာ၄ပါးအားလုံးပေါင်းလိုက်တော့ခန္ဓာ၅ပါးပေါ့နော် ခန္ဓာ5ပါးအဲဒီခန္ဓာ5ပါးလုံးလုံးရဲ့တန်တမ်းမှာဘယ်တော့မှစဖြစ်လာတယ်လဲလို့မေးရင်တဲ့ပဋိပန္နေနေကလေးကစဖြစ်လာပဋိပန္နေဆိုတာကပါဠိစကားဉာဏ်မှလို့ပြန်လိုက်ရင်တော့ဘဝတစ်ခုနဲ့ဘဝတစ်ခုဆက်ဆက်ပြတတ်တဲ့တရားဘဝဟောင်းချုပ်သွားပြီးတဲ့အချိန်မှာဘဝအသစ်တစ်ခုဖြစ်လာတယ်အဲဒီဘဝဟောင်းကဘယ်နေရာမှာပဲချုပ်ခက်ချုပ်ခက်ဘဝအသစ်ကဘယ်နေရာမှာပဲထပ်ပြီးတော့ဖြစ်ဖြစ်ဆိုကြပါစေဘဝဟောင်းကမန္တလေးမှာဖြစ်တဲ့ဆိုပါတော့ဘဝဟောင်းနောက်ဆုံးလူကောင်းချုပ်ခဲ့တာကမန္တလေးဘဝအတိပရမအောင်စဖြစ်လာတာကရန်ကုန်နေရာဒေသမကွာဘူးလားကွာလားနေရာဒေသကွာတယ်နေရာဒေသကွာတဲ့အခါကျတော့ဩမန္တလေးနဲ့ရန်ကုန်ဘာမှပတ်သက်တာမှမဟုတ်ဖဲပဲဆက်ဆံမှုမရှိပါဘူးဒီလိုပြောရင်နေရာကိုလာရလားအဲ့ဒီလိုပြောမှဆိုလို့ပရမဂုံဖြစ်လာတဲ့တရားကလေးကိုအဘိဓမ္မာဆရာတွေကပဋိတန်တိဒီလိုနာမည်ပေးထားတယ်ပဋိတန်တိလို့နာမည်ပေးထားတာကအယဒုသတွေဘလောက်ပင်ခွာခြားတယ်ခွာခြားရတော့လည်းပဲတဲ့ခေါ်သောဘဝမှာချောက်သွားတဲ့နောက်ဆုံးစိတ်သုတိစိတ်အဲဒီစိတ်နဲ့ဒီဘဝမှာပရမယုံဖြစ်တဲ့ပဋိပန္နစိတ်အဲဒီစိတ်ကခုပြီးနေရာဒေသကွာခြားပြီးကွာခြားရတော့လည်းပဲအချိန်ကာလကွာခြားမှုမရှိပါဘူးဒီလိုတစ်ချက်ပြရနော်ဟုတ်ပါဘူးဟောမန္တလေးမှာမနေ့ကသုတိစိတ်ချုပ်တယ်ရာဘုံမှာဒီနေ့မှာပဋိပန္နစိတ်ဖြစ်တယ်ဒီလိုမဟုတ်ဘူးသုတိစိတ်ချုပ်ပြီးရင်ချုပ်ပြီးရင်ပဋိသင်္ဍိစိတ်ဖြစ်တယ်ဘလောက်ကွာခြားတယ်လဲဆိုရင်ဘလောက်မှမကွာခြားဘူးနိမိတ်ပိုင်းမပြောနဲ့စက္ကန့်ပိုင်းတော့ကွာခြားမှုမရှိဘူးသုတိစိတ်နောက်ဆုံးစိတ်ချုပ်ပြီးလျင်ချုပ်ပြီးခြင်းပဋိသင်္ဍိစိတ်ဒီဘဝရဲ့ပရမဇောစိတ်ချက်ချင်းဖြစ်ပါတယ်ဟုတ်တယ်မလားချက်ချင်းဖြစ်ပါတယ်အဲဒီတော့နေရာဒုဒကွာခြားပြီးကွာခြားရတော့လည်းပဲသုတိစိတ်နဲ့ပရိပန္နစိတ်တနည်းအားဖြင့်ပြောရင်ဘဝအဟောင်းနဲ့ဘဝအသစ်ကွာခြားမှုမရှိပါဘူးဇက်တက်ဖြစ်ပါတယ်လို့သိစေခြင်းလို့လည်းပဲပဋိသင်တိလို့ဒီလိုသောင်းပါနောက်တစ်ခုကဘဝအဟောင်းလည်းအရာတစ်ပါးမှဖြစ်တယ်ဘဝအသစ်ကြတော့အရာတစ်ပါးမှသွားဖြစ်ဘလောက်ပဲအရာဒေသတွေကွာခြားပြီးကွာခြားရတော့လည်းပဲအဲ့ဒီဘဝအဟောင်းမှာဖြစ်ခဲ့ပြီးတဲ့ယုံ nant တရားနဲ့ဘဝအသစ်မှာအသစ်ပေါ်တဲ့ယုံ nant တရားဘာမှမပတ်သက်ပါဘူးဆိုတာမဟုတ်ဘူးတဲ့အကြောင်းအကျိုးဆက်ပြဲမှုသဘောတရားအရာဆက်ဆက်မှုရှိနေတယ်ဟုတ်တယ်မလားအကြောင်းအကျိုးဆက်ပြဲမှုသဘောတရားအရာဆက်ဆက်မှုရှိနေတယ်ဆက်ဆက်မှုရှိဆိုကြပါစို့ခေါင်းကြီးတို့သမတဝိလန်နဲ့ဟိုးအင်္ဂလန်နိုင်ငံကနေပြီးတော့အတန်နဲ့ဒီကနေပြီးတော့ရေဒီယိုလေးနဲ့လှမ်းဖမ်းတဲ့အတန်ကလေးမမိဘူးလားမိအရာဒီကကွဲပြားပြီးကွဲပြားရတော့လည်းပဲဟိုးကအတန်နဲ့အဲ့ဒီအတန်ကနေပြီးတော့မာဘော့ဆိုးဆိုးဆက်တယ်ပြီးတော့ဒီကအတန်ကိုဖမ်းယူနိုင်တဲ့ရေဒီယိုကမရောက်ဘူးလားရောက်ဟိုးကအတန်ဒီရောက်လာတာတော့မဟုတ်ဘူးနော်ဟုတ်ကဲ့အဲ့ဒီရောက်လာတာမဟုတ်ပေမဲ့လေလိုင်းမှတစ်ဆင်းဆက်ပဲပြီးတော့အတန်ရိုက်ခတ်မှုနှုံတာအရာဒီမှာလာပြီးတော့ဖမ်းလို့မရဘူးလားရအရာတွေကဘယ်တော့ပဲကွာခြားကွာခြားအကြောင်းကျိုးဆက်ပဲမှုကင်းရလားအကြောင်းကျိုးဆက်ပဲမှုမကင်းဘူးဆက်ဆက်နေတယ်ဟုတ်တယ်မလားဘယ်လိုလဲဘယ်လိုလဲတော့ဆက်ဆက်နေတယ်အရာတွေကတော့အများကြီးမကွာခြားဘူးလားကွာခြားလားဒါပေမဲ့ဟိုကအတန်အတိုင်းဒီမှာအတန်ထပ်ဖြစ်တာဒီဟိုကအတန်ဒီရောက်လာလို့လားမီးတော့မဟုတ်ဘူးတဲ့တော့လေဟိုကအတန်နဲ့ဒီကအတန်ဆက်တယ်လို့ကင်းမရလားမီးရလေဆက်တယ်လို့မကင်းလို့အကြောင်းကျိုးဆက်ဆက်နေတယ်အဲ့ဒီဆက်ဆက်နေတယ်ဆိုတဲ့စကားလေးဒီပဋိပန္နိဆိုတဲ့စကားပဲနော်အဲ့ဒီတော့အရင်ဘဝက ုတိစိတ်ကြယုံတရားတွေ6ယခုဘုရားမှာယုံတရားပြည့်ပြန့်ဖြစ်အယတ္တိကကွာခြားရင်ကွာခြားမယ်ဒါပေမဲ့အယေဘဝကယုံတယ်လေယခုဘုရားယုံတယ်အယေဘဝကယုံတယ်ဒီဘုရားပါလာတာလားမေးတော့လည်းမဟုတ်ပါဘူးပါကလားမပါဘူးလားအယေဘဝကယုံတယ်ဒီဘုရားပါလာကလားမေးတော့လည်းပဲအယေဘဝကယုံတယ်မပြေမစူးပဲနဲ့ဒီဘုရားမှာလာဖြစ်တာလားမေးရလေဒါလည်းမဟုတ်ဘူးအယေဘဝကယုံတယ်ဒီအယေဘဝကပြည့်ခဲ့တယ်ဒီဘဝမှာအစ်လာဖြစ်တယ်ဖြစ်ပြီဖြစ်ရတော့လေအကြောင်းကျဆက်တယ်မို့ကြည့်ရလားအဆက်ဆက်မရှိဘူးလားရှိလားအဲဒီအဆက်ဆက်ရှိတယ်ဆိုတဲ့စကားကလေးကပါဠိလိုပဋိသင်္တိအဲဒါကြောင့်ပဋိသင်္တိပဋိသင်္တိကမြန်မာလိုတော့ပဋိသင်္တိပေါ့နော်အရင်ဘဝနဲ့ဒီဘဝအဆက်ဆက်အားလျော်စွာအကြောင်းကျဆက်တယ်မို့လေလာဖြစ်တဲ့တရားကလေးပဲလို့သိသိကျင်လို့ပဋိသင်္တိလို့ဒီလိုနာမည်ပေးထားတာအဲဒါကြောင့်ဒီဘဝမှာပရမယောဖြစ်တဲ့တရားသည်ပဋိသင်္တိပဋိသင်္တိဆိုတာကဘာကိုပြောတာလဲစိတ်ရဲ့စိတ်တည်းရဲ့ရုပ်ရဲ့စိတ်ရဲ့စိတ်တည်းရဲ့ရုပ်ရဲ့တောင်းပြောပြောပြီးလဲလို့ဟောပရိစ္ဆေသမုပ္ပါဒ်တရားကြတော့ပရမကံပြထားတာကစိတ်ဘယ်လိုကိုပြထားတော့စိတ်ဆိုတာနာမည်ကဘယ်လိုတတ်ပြထားတော့ဝိညာဉ်ဟုတ်တယ်မလားသင်္ခါရတစ္ဆေယဝိညာဏံသင်္ခါရတစ္ဆေယဒုက္ခံဒီဟူသောအကြောင်းတရားကြောင့်ဝိညာဏယခုဘဝမှာဝိညာဉ်ဆိုတဲ့ပရိတ္တလေးစကားလာဖြစ်ပါတယ်။အဲဒီတော့ဝိညာဉ်ဆိုတာကစိတ်အရိစ္ဆသမောပ္ပတရားတော်မှာစိတ်တစ်မျိုးတည်းပြထားတယ်။ဒီရဲ့တဘာဝဖြစ်စဉ်ကတော့စိတ်တစ်မျိုးတည်းဖြစ်တာဟုတ်ရဲ့လား။စိတ်တိတ်လည်းပါမယ်၊ယုံလည်းပါမယ်။အရာကြောင့်မလို့ဝိညာဏတစ္ဆေယနာမရူပံအဲဒီစိတ်ဖြစ်တဲ့အချိန်မှာဟိစိတ်ဓိဥတော်ကြောင့်တရားကြောင့်စိတ်နဲ့ဒီတကားရှင်ပြီးတော့နာမ်ဆိုတဲ့စတိတ္တိဖြစ်ပါလေ။အဲဒီနာမ်ဆိုတဲ့စတိတ္တိဖြစ်တဲ့အချိန်မှာစိတ်နဲ့စတိတ္တိရဲ့နှီးရာဖြစ်တဲ့ရုပ်တရားဆိုတာလည်းရှိပါတယ်လို့အဲဒီလိုပြောတဲ့အနေဖြင့်ဝိညာဉ်နဲ့ရုပ်ဒီလိုပြပါတာနော်။အဲဒီတော့ဝိညာဉ်နဲ့ရုပ်ဒီဘဝတစ်ခုမှာပရမဂုံဖြစ်တဲ့တရားလို့လည်းပြောလို့ရတယ်ပရမဂုံဖြစ်တာဝိညာဏယုတ်နောက်ပိုင်းဖြစ်လာတာတွေကလည်းဘာတွေလဲလို့ပြီးတော့နောက်ပိုင်းဖြစ်လာတာတွေကလည်းပဲဝိညာဏယုတ်ဒါတွေလည်းမလားပရမဂုံဖြစ်လာတာလည်းဝိညာဏယုတ်ဒီကိယဝါကကျွတ်လာတဲ့ဖြစ်တာတွေကလည်းဝိညာဏယုတ်နောက်ပိုင်းမှာဆင်းရဲဖြစ်လာတာတွေကလည်းဝိညာဏယုတ်အဲဒီဝိညာဏယုတ်ဝိညာဏယုတ်ကဘယ်ထိသွားမှာလဲနေလဲထိသွားမှာဟုတ်တယ်မလားလူတဲ့အခုဗာတရားတွေဖြစ်နေပါလေဝိညာဉ်ကရာကဘာရောစိတ်နောက်ကရာကဘာရောစိတ်တေရောကရာကယောနော်အဲဒီမှာဝိညာဉ်ကရာကခန္ဓာပေါ်တော့ဟောဒီမှာဝိညာဉ်နဲ့ခန္ဓာမရဘူးလားညာလားနောက်ကရာကခန္ဓာပေါ်တော့ဝေဒနာခန္ဓာသင်္ခေခန္ဓာစိတ်ကရဲခန္ဓာလည်းခန္ဓာတစ်လက်ပါလေသရစကလုံးမှာပါဝင်တဲ့ခန္ဓာကပေါင်းမှာဒုညသရစကလုံးမှာပါဝင်တဲ့ခန္ဓာကသာခန္ဓာတော်ဒုညနဲ့ခန္ဓာနာမ်နဲ့သရစကလုံးမှာနာမ်နဲ့မှာပါတဲ့ခန္ဓာကပေါင်းမှာဒီလိုတွေပါလေဝေဒနာခန္ဓာဒုညခန္ဓာသင်္ခါရခန္ဓာဟောယောက်ျားသာခန္ဓာတော်ဘုရင်တဲ့ခန္ဓာအဲဒီတော့လေကပြောပြပြီလေတခြားနေရာမှာဆိုရင်တော့လက္ခဏာ၄ပါးပေါ့လက္ခဏာစိတ်ရဲ့စိတ်တွေတော့ပါတာကိုစိတ်နဲ့ရယ်စိတ်တွေနဲ့ရယ်မျိုးမျိုးမရှိဘူးလားရှိလားစိတ်နဲ့ရယ်စိတ်တွေနဲ့ရယ်ဒီလိုရှိတယ်နော်ဒါပေမဲ့ဒီနေရာမှာကျတော့ဝိညာဉ်ကရက်ကလေးပြီးတော့တရားအဖြစ်ဖော်ပြပြီးသားဖြစ်နေတဲ့အတွက်ဟောဒီလက္ခဏာကလေးနဲ့မှာဝိညာဉ်လို့ထဲလို့ဖြစ်ပါမလားမဟုတ်ပါဘူးလားမဟုတ်လို့လားဟုတ်ပါရဲ့ဒါမဟုတ်လို့လားဒါဖြစ်လို့မယ်ဆိုတဲ့သက္ကလုံးထဲမှာမထဲပါလေဝိညာဉ်လို့ပြီးကြတယ်လေရာပြီးသားဖြစ်နေလို့နော်ဝိညာဉ်နဲ့ရောက်လို့ပြောရင်နာလူစိတ်တိတ်ပြန်ပြောမယ်ဝိညာဉ်နဲ့ရောက်လို့ပြောရင်နာလူစိတ်တိတ်ဝိညာဉ်ကတဲ့သက္ကလုံးလေးကသိကြရှိပြီလားနော်ဝိညာဉ်မပါဘဲနဲ့နာရောက်လို့ပြောရင်နာမည်စိတ်စိတ်တည်းပြန်ကြမယ်ဝိညာဉ်မပါဘဲနဲ့
နာရလို့ပြောရင်နာမိပါတယ်တော့ဝိညာဏရလို့ပြောရင်နာမိပါပါလိမ့်နာရလို့မျိုးနဲ့ပြောရင်နာမိပါတယ်တော့ဆိုဆိုတဲ့ဒီလိုခွဲမှတ်တော့ကာမိဓာတ်ဖြစ်လို့ရှိရင်လူကြီးတို့ရဲ့စန္ဒမှာစိတ်တွေလည်းဖြစ်နေတယ်စိတ်တွေတွေလည်းဖြစ်နေတယ်ရုပ်တွေလည်းဖြစ်နေတယ်ပရမဘုရားဖြစ်လာကြတဲ့ကစိတ်ရဲ့စိတ်တွေရဲ့ရုပ်ရဲ့တဲမနဲ့ယောက်ျားမိန်းမတွေဖြစ်တာဟုတ်ရဲ့လားပုဂ္ဂိုလ်တ attva တွေဖြစ်တာဟုတ်ရဲ့လားဒုရပောင်းတွေခါတွေခြေတွေလက်တွေဖြစ်တာဟုတ်ရဲ့လားဟောပရိသတ်တွေအစာဆုံးဖြစ်နေတဲ့သဘောတရားလေးကိုပြန်ပြီးတော့ကြည့်လိုက်ဘုန်းကြီးကမျက်စိနဲ့မမြင်နိုင်ကောင်းပေမဲ့အစာတွေမှာပါတဲ့သဘောတရားအရာပြောရမယ်ဆိုရင်အဲ့ဒီအချိန်အခါမှာအကောင်အထည်ချင်းမရှိသေးပါဘူးရှိလားမရှိသေးဘူးလားပရိသတ်တွေတည်နေတဲ့တည်နေတဲ့ကာလပရမဇောပရိသတ်တွေတည်နေတဲ့အချိန်အခါပြန်ပြီးတော့ကြည့်လိုက်မယ်ဆိုရင်ဒုရေပောင်းတို့ခါတွေခြေတွေလက်တွေလည်းမရှိဘူးယောက်ျားမိန်းမဆိုတာလည်းမရှိဘူးပါလို့ရရှိတယ်လေစိတ်ရဲ့စိတ်တွေရောက်ရောက်စိတ်ရဲ့စိတ်တွေဒီတခြားလားနာနေရလားနာနေရဖြစ်ပြီးရတဲ့မျက်စိနဲ့ကြည့်လို့မရဘူးအကောင်အထည်မရှိဘူးရောက်ကြတော့အဲ့ဒီအချိန်ခါမှာရောက်ကလစီအားဖြင့်သုံးစီလို့ဒီလိုစာထဲမှာပြောပါတယ်နော်ရောက်ရူတရားဖြင့်သုံးစီလို့ဒီလိုမှတ်လိုက်ပေါ့ရောရေတရားဖြင့်တောင်းကြရုပ်ကလစီအားဖြင့်သုံးစီးရှားပြီမဲ့လို့ရုပ်ကလစီသုံးစီးလို့သာပြောပြီမဲ့မျက်စိနဲ့ကြည့်လို့ရတဲ့အနေအထားခေါင်းကြီးတော့ထင်ပါတယ်ရှိမယ်လို့မထင်ပါဘူးနော်ဒါကြီးနဲ့လည်းဆရာထကရာဆရာတွေကပြောပါတယ်အဲ့ဒီအချိန်ခါမှာဖြစ်ပေါ်လာတဲ့ပရိသတ်လေးဆိုတာကပရိသတ်လေးစိတ်နဲ့ပရိသတ်လေးရုပ်ပေါ့နော်အဲဒီစိတ်နဲ့စိတ်လေးရုပ်ပြီးတဲ့ဓမ္မမှီပြီးတော့တည်နေတယ်လို့ရင်းတဲ့ဒီအကြည့်လေးမှတည်နေပြီးတော့နေပါတယ်တဲ့အဲဒီလိုတည်မီခံရတဲ့ဒီအကြည့်လေးကဘလောက်အတိုင်းအတာပမာဏရှိတယ်လဲမင်းလို့ရှိတယ်ယင်းလေးမူဖားလာတဲ့တိုးငယ်ကလေးဆိတ်ငယ်ကလေးတိုးငယ်ကလေးဆိတ်ငယ်ကလေးဆိုတော့သူ့ရဲ့အမွေးနှုတ်လေးတွေအမတန်မနှူးရမလားနှူးရအမတန်နှူးရတဲ့အမွေးလေးအရိသရယခန္ဓာကိုယ်မှာအမတန်နူးညံ့တဲ့အမွေးလေးကိုတစ်ခုကိုလှုပ်လိုက်နောက်ပြီးလို့ရှိရင်လေအကျုံတရားချက်ထားတဲ့စီအကျုံပေါင်းများစွာဆက်ချက်ထားတဲ့စီဆိုတော့ဒီစီကမကြည့်ဘူးလားကြီးနေမှာလားကြီးနေပါဘူးပြည့်နေမှာလားကျဲနေမှာလားကျဲနေတဲ့စီပေါ့နော်အရိစီရဲ့ကိုတဲ့အခုနမွေးကြီးလူကလေးထွက်လိုက်မွေးမြေအဖျားကလေးနဲ့ထိလိုက်ပေါ့နော်အဲ့ဒီလိုထိပြီးတော့အကျိန်ပေါင်းများစွာခါထုတ်လိုက်ပါတဲ့အဲ့ဒီလိုခါထုတ်လိုက်ပြီးလို့အဲ့ဒီအမွေးလေးလေးရဲ့ထိပ်ရှားမှာကပ်နေနေတဲ့ကျန်ရစ်နေတဲ့ဆီအကြည့်လေးရဲ့ပမာဏလောက်ပဲရှိပါတယ်ဆိုတော့ဒကာတော်မတွေမျက်စိနဲ့ဘုံကြီးတွေကစက်ကြည့်တဲ့မျက်စိနဲ့ကြည့်လို့မရဘူးဟုတ်တယ်မို့လားမျက်စိနဲ့ကြည့်လို့ရရဲ့လားသမဒမသေးရဘူးလားဒီငယ်လားအော်လားပမာဏတလေးနဲ့ပရိသတ်လေးစွာကြည့်တော့နေတာပါဆိုတော့ပရိသတ်လေးနေတဲ့အချိန်တုန်းကလူဘဝရောက်လာပြီလူဘဝမှာပရိသတ်လေးနေလာပြီအဲ့ဒီအချိန်ခါမှာတရားဓမ္မတွေတည်ဆင်းသွားကြည့်ဒီပေါကချီလဲဆိုတာရှိရလားမရှိပါဘူးယောက်ျားမိန်းမဆိုတာရှိရလားမရှိပါဘူးပုံမှန်တရားကြီးရှိရလားမရှိပါဘူးအားလုံးရှိနေတော့စိတ်ရယ်စိတ်တွေရယ်ရောက်ရယ်အချင်းချင်းလိုက်တော့ရောတရားနဲ့နန္တရားအဲ့လိုအင်မတန်တိုးလေတဲ့အနေထားမျိုးလေးပါတဲ့ရောနဲ့နန်းနန္တရားနဲ့ရောတရားတည်မြီပြီးတော့နေပါတယ်ဆိုတော့ပရိသတ်လေးစနေလာတဲ့အခါယောက်ျားတွေလားမိန်းမတွေလားမိရင်မဟုတ်ပါဘူးဒုပေါင်းကခြေလဲလားမိတော့လည်းမဟုတ်ပါဘူးယောက်ျားမိန်းမဒုပေါင်းကခြေလဲပုံမှန်တရားဆရာကနောက်ပိုင်းကျမှဥပ္ပိုးနဲ့အာဟာရကြောင့်ဖြစ်ပေါ်လာတဲ့ပုံမှန်တရားမဟုတ်လားအစာတော်ကဖြစ်ပေါ်လာတာဒီကမ္မဇယုတ်ကံကြောင့်ဖြစ်တဲ့ယုတ်။ဒါကြောင့်ဖြစ်တဲ့ယုတ်တော့အရိကံကကရောကဖြစ်ပေါ်လာတဲ့ကံလည်းမီးရဲ့အတိတ်တောင်းကဖြစ်ခဲ့တဲ့ကံပရိစ္ဆေဓမ္မပတ်ဆေဝိုင်းကြီးကလည်းတည့်အတွက်မှာသင်္ခါရဆိုတာရှိတယ်။ အဲ့ဒီသင်္ခါရကတရားလာတန်လို့ရလားအဲ့ဒီသင်္ခါရအပေါ်မှာဘယ်လိုကလွှမ်းမိုးထားတော့အဝိဇ္ဇာလွှမ်းမိုးမှုကြောင့်ဖြစ်ပေါ်လာတဲ့သင်္ခါရဆိုတဲ့ကံဒါတွေကလည်းဆွဲတာတော့အတ္တကောင်ကလည်းဆွဲတဲ့ကံအဲ့ဒီတော့ကလည်းဆွဲတဲ့ကံကြောင့်ဒီဘဝမှာလာပြီးတော့ဝိညာဉ်နဲ့ရုပ်ပရိဒဏ်လေးတွေလာဖြစ်ပါတယ်ဒါပြီးတော့ပရမဂုံဖြစ်တဲ့နာပရမဂုံဖြစ်တဲ့ရုပ်အဲ့ဒီနာမည်ကယောတရားကလေးတွေဒီဘာကြောင့်ဖြစ်ကလေးစိတ်ကြောင့်လည်းဖြစ်တာမဟုတ်ဘူးသုဒ္ဓကြောင့်လည်းဖြစ်တာမဟုတ်ဘူးအာဟာရကြောင့်လည်းဖြစ်တာမဟုတ်ဘူးဘာကြောင့်ဖြစ်တာတော့အဲတော့ကံကြောင့်ဖြစ်တော့အတိတ်ကကံကြောင့်ဖြစ်တာဟုတ်တယ်မလားအရိယစိတ်ကံကြောင့်ဖြစ်လာတာနာမည်နဲ့ယောတရားဘာတရားနဲ့ဘာတရားတော့နာမည်နဲ့ယောတရားထင်ရှားပြီလားမေးတော့မထေရှားလို့ပါရမီနဲ့နာပိုင်မိဂေရဝန်နဲ့မှာပဲမိဂေစားတော်တဲ့အာဟာရရာဒီဥဒုသူ့ရဲ့တဘာဝဥဒုဆိုတဲ့တဘာဝဥဒုနိယာမှာအာလျော်စွာမိဂေရဝန်မှာခန္ဓာကိုယ်ကလေးတစ်ခုနဲ့မကြည့်ထားဘူးလားကြည့်ထားလားလားပုံမှန်တရားလေးတွေဖြစ်လာကြလားမဖြစ်လာဘူးလားအဲဒီလိုတစ်ခုနဲ့ကြည့်ထားလာတဲ့ပုံမှန်တရားခန္ဓာကိုယ်တည်းတဲ့ဥဒုနဲ့အာဟာရကြောင့်ဖြစ်ပေါ်လာတဲ့ပုံမှန်တရားကြီးပါပရမအောင်ဖြစ်လာတဲ့ကံကြောင့်ဖြစ်တဲ့ပုံမှန်တရားဟုတ်ရဲ့လားဘာကြောင့်ဖြစ်တဲ့ပုံမှန်တရားတော့ဥဒုနဲ့အာဟာရကြောင့်ဖြစ်တဲ့ပုံမှန်တရားဒီလိုမလားအဲဒီနေရာမှာအဲဒီပုံမှန်တရားကြီးကမှကံကြောင့်ဖြစ်တဲ့ရုပ်ကလေးတွေကမပါဘူးလားမေးရင်တော့ပါတာပေါ့တလူတွေလည်းလည်းမဲလို့ရှိရင်ဘောင်ကြီးကနောက်ပိုင်းမှာတဖြည်းဖြည်းဖြစ်လာကြတာမျိုးစုအကြီးရဲ့နာအကြီးရဲ့နှာခေါင်းအကြီးရဲ့လျှာအကြီးရဲ့ကိုယ်အကြီးရဲ့အကြီးတဲ့ကလေးတွေမရှိဘူးလားရှိလားပြောတဲ့ကောအကြီးတဲ့လို့ပြောတာနော်အကြီးတဲ့ကပုံမှန်ကပြောတာလားသဘာဝတရားလို့ပြောတာလားသဘာဝတရားလို့ပုံမှန်ကမရှိပါဘူးသဘာဝတရားလို့ပုံမှန်ကကဘာရောရှိပါလေဥဒုကရောနဲ့အာဟာရကရောအရိဥဒုကရောအာဟာရကရောကြည့်ရမှာသဘာဝတရားကလေးတွေရှိနေတယ်မျက်စိအကြည့်နာအကြည့်နှောင်းအကြည့်လေရအကြည့်ကိုယ်အကြည့်သဘာဝတရားလေးတွေမရှိဘူးလားရှိအဲဒီသဘာဝတရားကလေးတွေကြတော့မျက်စိနဲ့ကြည့်လို့ရရလားကြံကြည့်လို့ရရလားပုံမှန်ကရောရှိရလားဘာလို့လဲမဟုတ်တော့သဘာဝတရားလေးတွေဟုတ်တယ်မလားဘာကြောင့်ဖြစ်တဲ့တဘာဝလဲမေးအတိတ်ကံကြောင့်ဖြစ်တဲ့တဘာဝဒါကြောင့်တို့ကိုယ်ကလည်းနာမည်ပေးမလဲကမ္မဇယောဒီလိုနာမည်ပေးလိုက်နော်ကမ္မဇယောလို့နာမည်ပေးအဲဒီယောကလေးတွေကလည်းအမြဲတမ်းကြီးနေမှလာပြီးတော့မဟုတ်ဘူးတစ်ခုပြက်လိုက်တစ်ခုဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပဲအမြဲတမ်းကြောင်းလဲပြီးတော့မလာဘူးလားလာလားယောတရားကလေးကအမြဲတမ်းကြောင်းလဲလာတယ်လည်းနာတရားကလေးကလည်းအမြဲတမ်းကြောင်းလဲပြီးတော့လာပါတယ်ပရမဂံဖြစ်တဲ့စိတ်ကပရိဒိဋ္ဌိစိတ်အဲဒီစိတ်ကလေးပြဲနောက်တော့ဖြစ်လာတဲ့စိတ်ကတော့ပုဒ်တူစိတ်ဉာဏ်နဲ့လေးကိုကြောင်းပြီးတော့မလာဘူးလားလာလားအဲဒီလိုနဲ့နေရင်းကနေပြီးတော့မိဂရဝါကကျွတ်မိဂရဝါကကျွတ်တဲ့အခါမှာမျက်စိကြည့်တဲ့ကလေးနဲ့ပြင်ပါကဆင်းနေဖြဲဆိုတိုက်ဆိုင်မိလိုက်တဲ့အခါကျတော့ဟောမြင်မှန်းပြီးတဲ့စိတ်ကလေးတွေမကြိုးဝါဖြစ်သွားမြင်မှန်းပြီးတဲ့စိတ်မြန်မာပြည်ကစကလေးပေါ်လာတာနဲ့ဒီကိန်းနဲ့အဲဒီစိတ်မှာရှင်းပြပြီးတော့နေတာကစုတသိဝိညာဉ်နဲ့နာမ်ပေါ့နော်စိတ်ဖြစ်ရင်ဘယ်လိုဖြစ်မှာတော့စုတသိဖြစ်တယ်စိတ်နဲ့စုတသိရှင်းပြပြီးတော့ဖြစ်တယ်အဲဒီဝိညာဉ်နဲ့ကစိတ်နဲ့စုတသိကလေးတူတဲ့အဲဒီအချိန်ကြတော့ဘယ်လိုကြောင့်ဖြစ်တဲ့တရားကလေးလဲလို့မေးရင်အာယုံနဲ့ဓာရတိုက်လို့ဖြစ်တဲ့တရားကလေးဘာကြောင့်ဖြစ်တာတော့မျက်စိကြီးကဓာရအခြင်းကအာယောဘယ်လိုဆိုတတ်လိုက်တော့မြေမာတယ်ဆိုတဲ့စိတ်ကလေးမဖြစ်ဘူးလားဖြစ်လားအဲဒီစိတ်ကလေးဘာကြောင့်ဖြစ်တော့အာယောနဲ့ဓာရတိုက်လို့ဖြစ်တာဟုတ်ပြီအဲဒီစိတ်ကလေးဖြစ်လာပြီအဲဒီနာမ်တရားကလေးဖြစ်လာပြီဆိုကြပါစို့အဲဒီနာမ်တရားကလေးဖြစ်လာတဲ့အခါကျတော့ရုပ်တဘောနဲ့မကျင်းလို့တဲ့တတ္တဝါတွေရဲ့နဲ့ရှင်ပြနေတဲ့တတ္တဝါတွေမှာအရိဏတရားကလေးဖြစ်လာပြီဆိုရင်အရိဏတရားကလေးကသိယူတတ်တတ်ဖြစ်တာလားရုပ်တစ်ခုခုကိုအမှီပြုတ်ပြီးတာဖြစ်တာလား ရတဲ့ခုခုကိုအမြင့်ပြုပြီးတော့ဖြေရတာမလားအဲဒီလိုဆိုရင်အဲဒီနန္ဒရားကလေးပေါ်နေတဲ့အချိန်မှာယုံတရားကမရှိဘူးလားရှိတယ
်
ဟာယုံတဲ့နန္ဒရားဆက်ဆက်မရှိတယ်နော်ကာမိနာတမျိုးအဖြစ်ပြောလိုက်ပါအောင်မယ်စိတ်စကတိဆိုတဲ့နန္ဒရားကလေးအာယံဓာရဆိုတဲ့အကြောင်းတက်ဆိုင်လည်းဖြစ်တယ်အကြောင်းတက်ဆိုင်လည်းမုဒိသစ္စာလောကမှာသမုတ်ထားတဲ့အမှန်တရားတကယ်အမှန်ဟုတ်ရဲ့လား တကယ်အမှန်မဟုတ်ဘူးနော
်
အဲဒီတော့ဘုရားတော်ဒီနေရာမှာဝိပဿနာရှုတဲ့ပုဂ္ဂိုလ်များကြတော့တကယ်အမှန်ဖြစ်တဲ့ပရမတ္ထသစ္စာကိုရှာဖွေပြီးရှုနေရတာမဟုတ်လားအဲဒီတော့ဆိုရင်ငဃာမတွေကပြဉ္ဉာဉ်ရောက်ရှာကြည့်ရမလားပရမတ်ရောက်ရှာကြည့်ရမလားဟုတ်ပြီပရမတ်ရောက်ရှာကြည့်အဲဒီတော့ပရမတ်ရောက်ရှာကြည့်လိုက်တဲ့အခါကျတော့ပရမတ်ရောက်ဆိုတာပြဉ္ဉာဉ်မတင်ရသေးတဲ့ရုပ်ဒီပရမတ်ရောက်ဒီလိုဆိုရင်အသားတွေသေးတွေရောတွေကြောတွေလို့နာမည်ပေးထားခံရတာဒီဘာရောက်ကြတော့ပညာရုပ်သူတို့သွားကြည့်လို့ရပါမလားဟောဒီလိုသူတို့ကိုသွားကြည့်မယ်ဆိုရင်တော့အသားတွေအသေးတွေရောတွေရောကြောတွေအော်တာအတုပခန္ဓာကိုကြည့်ပဲလို့တံဝေကတော့ຢာကောင်းရမှာပေါ့နော
်
တံဝေကဉာဏ်တော့ဖြစ်ကောင်းဖြစ်မှာဝိပဿနာဉာဏ်ဖြစ်ပါမလားဖြစ်ပါဘူးဝိပဿနာဉာဏ်ဖြစ်ခြင်းနဲ့ယောဂီပုဂ္ဂိုလ်တရားသည်ပြည့်ရရဖြစ်တဲ့အသားတွေရိုးကြောကိုကြည့်ရမှာမဟုတ်ပါဘူး။ထိုနည်းတွေကပါပဲပြည့်ရရဖြစ်တဲ့ဒုပေါင်းကခြေနဲ့ပုံမှန်ဗရာကိုဟောကြည့်လို့ရပါမလား ။ဒုပေါင်းကခြေနဲ့ပုံမှန်ဗရာကတခြားလားပြည့်ရရလား
။
ပြည့်ရဆိုတာတမုဒ္ဓိသစ္စာ။ဘာလဲတော့။တမုဒ္ဓိသစ္စာ။တမောက်ထားတဲ့အမှန်တရား။တကယ်အမှန်တရားဟုတ်ရဲ့လား
။
တကယ်အမှန်တရားမဟုတ်သေးဘူးဆိုရင်ปรมัตถะทิสสะမထိုက်သေးဘူးပေါ့ปรมัตถะทิสสะမှာမထိုက်သေးရေဒကာမတွေวิปัตตนาญญ์ဖြစ်ပါမလားครับก็มีแต่ဖြစ်လို့ရှိရင်วิปัตตนาญญ์ဖြစ်ဖို့ปรมัตถะทิสสะကိုจาပြီးတော့ကြီးကြရတော့မယ်လို့ဆိုတော့ปုံบังกระမရှိသေးတဲ့ปုံบังกระอยู่လို့မရှိတဲ့ตบောတရားကလေးအဲဒီตบောတရားကလေးဆိုတဲ့ยุคကဘယ်လိုကြောင့်ဖြစ်ပြုံယုံလဲမင်းကြီးဆိုကြောင့်ဖြစ်တဲ့ยุคဘယ်လိုကြောင့်ဖြစ်တဲ့ยุคတော့ဆိုကြောင့်ဖြစ်တဲ့ရောက်ကြတာပုံမှန်တာမရှိဘူးရှိကလားမရှိဘူးလားဒါလေးလည်းမင်းရေသဘောတရားလေးဟုတ်တယ်မလားသဘောတရားဆိုတာဘာလဲလို့မေးတော့သဘာဝလို့လည်းပြောခြင်းပြောဓာတ်လို့လည်းပြောခြင်းပြောနော
်
တခြားနေရာမှာဓာတ်လို့ဒီလိုတောင်းတယ
်
တခြားနေရာကျတော့သဘာဝလို့ဒီလိုတောင်းတယ်အဲဒီကသဘာဝဆိုတဲ့သဘောတရားလေးဘယ်လိုကြောင့်ဖြစ်တော့ဆိုကြောင့်ဖြစ်တယ်ဘယ်လိုကြောင့်ဖြစ်ပါလဲအဲ့ဒါစိတ်ကြောင့်ဖြစ်တယ်စိတ္တဇယောက်ကလေးဒီခြားလာတဘာဝတရားလေးလားအဲ့ဒီတဘာဝတရားလေးဒီပြညာတွေခံရတဲ့ယောက်ဟုတ်ရလားပြညာမတင်ရသေးတဲ့ယောက်ဖြစ်တဲ့အတွက်ဒေသနာပရမတ္ထသဘောတရားလေးလားပရမတ္ထသဘာဝတရားလေးအဲ့ဒီပရမတ္ထသဘာဝတရားလေးဒီသူ့မှာသူ့ရဲ့သဘာဝအားလျော်စွာသဘောတရားလေးကိုမရှိဘူးလားရှိလားသဘောတရားလေးတွေတတ္တိလေးတွေရှိတယ်နော်အဲ့ဒီသဘောတရားရဲ့တတိလေးကဘာလဲလို့မေးရင်နဲ့ဖောက်ပြန်တတ်တဲ့သဘောတရားဘာလို့သဘောတရားတော့ဖောက်ပြန်တတ်တဲ့သဘောတရားဖောက်ပြန်တတ်တဲ့သဘောတရားလေးဒီသတိရဲ့ပန္တမှာပဲကြည့်ကြည့်ဒီသဘောတရားအတိုင်းပဲရှိနော
်
ပုံမှန်ကလည်းတရားနဲ့တရားတူပါမလ
ား
ပုံမှန်ကလည်းတရားနဲ့တရားမတူဘူးတရားနဲ့တရားမတူသည့်အတွက်သတ္တဝါတို့နဲ့တူမတူသည့်အတွက်တကယ်အမှန်တရားဖြစ်နေတိုင်းတာလို့ရပါမလားဟောသဘောတရားလေးကြတော့အကောင်အထည်မရှိဘူးပုံမှန်တရားမရှိဘူးဘာသဘောတော့ဖောက်ပြန်တတ်တဲ့သဘောအဲဒီဖောက်ပြန်တဲ့သဘောတရားလေးကြတော့ဘယ်ပုဂ္ဂိုလ်ရဲ့တဏ္ဍာမှာပဲကြည့်ကြည့်ဘယ်တတ္တဝါရဲ့တဏ္ဍာမှာပဲကြည့်ကြည့်အဲဒီသဘောတရားလေးတွေသဘောဆံနေလာတယ်ဟုတ်တယ်မလားအငြင်းနဲ့လာတာလားသဘောဆံနေလာတာလားသဘောကလည်းလာတဲ့သဘောတမျိုးတည်းပဲလာတယ
်
။အမျိုးမျိုးမလာဘူးတမျိုးတည်းပဲလာတယ်။တမျိုးတည်းဆိုလို့ရှိရင်အမျိုးမျိုးမဟုတ်ပါဘူးတဲ့။တမျိုးတည်းဖြစ်တဲ့အတွက်တကယ်အမှန်တရားလို့ပြောလို့မရဘူးလားရပါလား။အမျိုးမျိုးဆိုရင်ဒီနေရာမှာဒီလိုနာမည်ပေးဖို့နဲ့ဟိုနေရာဒီလိုနာမည်ပေးလို့ရမလ
ား
။ဒီခိုက်ကနာမည်ဒီလိုပေးဖို့နဲ့ဟိုခိုက်ကနာမည်ဒီလိုပေးလို့ရမလ
ား
။အဲဒီကခိုက်ကပုံမှန်လာကြည့်ပြီးတော့ပေးထားတဲ့နာမည်ဒီတကယ်နာမည်ဟုတ်ရဲ့လား
။
သဘောတရားလေးကြတော့ဘယ်နေရာမှာရှိကြည့်ဘယ်ပုဂ္ဂိုလ်ရဲ့တဏ္ဍာမှာရှိကြည့်ဘယ်ချိန်ရှိကြည့်ဒီသဘောတရားတွေဒီသဘောတရားပဲဟုတ်တယ်မလားသဘောတရားကြောင်းလဲမှုရှိလား အဲဒီတော့ကြားလဲမှုမရှိသေးတဲ့တကယ်မှန်တဲ့အမှန်တရားပါဠိလိုပြောတော့ပရမတ္ထသစ္စာပါဠိလိုပြောတော့ဘယ်လိုပြောမလဲမြန်မာလိုပြောတော့တကယ်မှန်တဲ့အမှန်တရားအဲဒီတော့ဒီနေရာမှာခေါင်းကြီးတို့ဝိပဿနာဉာဏ်နဲ့ကြည့်ဖို့ကြတော့တကယ်မှန်တဲ့အမှန်တရားကိုကြည့်မှဒုက္ခသစ္စာတွေ့မှာဟုတ်တယ်မလားခေါင်းကြီးဓမ္မတွေကဒုက္ခသစ္စာမျိုးကြည့်နေကြတာမလားဒုက္ခသစ္စာမြင်မှာသမုဒိယသစ္စာသိမယ်သမုဒိယသစ္စာသိမှာအနာဂတ်မှာဒုက္ခသစ္စာရင်းပြီးတော့နိရောဓသစ္စာရမှာကိုနော်အဲဒီကရုပ်ရှင်နဲ့ရှင်းတွေ့အောင်ဘုန်းကြီးတို့ဒကာဓမ္မတွေဒီအချိန်မှာကြည့်ဖို့မကြိုးစားရဘူးလားကြိုးစားရအဲဒါကြောင့်ဒီနေရာမှာရုပ်အစစ်ဆိုတာဒီခြားလားသဘောတရားလေးလားပညာသင်္ကာရရောလားပညာမတရားသေးတဲ့ရောလားပုံမှန်ကလည်းရှိကလားမရှိဘူးလားအကောင်တော်ရှိကလားမရှိဘူးလားရှိပါဘူးဗျာ။ပါလေးပါလေးရုပ်ဒီပါတော်ရှိအဲဒီဖောက်ပြန်တဲ့သဘောတရားဒီပုဂ္ဂိုလ်တရားရဲ့စံတန်နဲ့နောက်တရားရဲ့စံတန်ဘလို့စံတန်မှာပဲဖြစ်ဖြစ်ဖောက်ပြန်တဲ့သဘောတရားဒီသဘောတရားတစ်ခုပဲရှိတယ်ပုဂ္ဂိုလ်ကွဲသွားလို့သဘောတရားမျိုးမျိုးကွဲသွားလားအချိန်ကာလတွေကြောင်းသွားလို့သဘောတရားမျိုးမျိုးကြောင်းသွားလားမကြောင်းဘူးဒီလိုမလားအဲဒီသဘောတရားဒီပရမတ္ထသဘောတရားဖောက်ပြန်တဲ့သဘောတရားကောင်းနေတာဒီဖောက်ပြန်တဲ့သဘောတရားလေးဆိုတာပါလေးပါလေသူစိတ်ကြက်ပြီးတော့စဉ်းစားဖို့မလိုဘူးလားလို့လားဖောက်ပြန်တဲ့သဘောတရားလေးဆိုတာတခြားမဟုတ်ပါဘူးတဲ့မိမိရဲ့ပုံမှန်တရားဒီခန္ဓာကိုယ်ကြီးထဲမှာမရှိသေးတဲ့အရာကလေးတွေရှိလာတယ်ရှိသေးတဲ့အရာကလေးတွေပြောင်းသွားတယ်နောက်တစ်မျိုးဖြစ်သွားတယ်အဲ့ဒါဘာဖြစ်တော့လဲလို့မေးတော့ဖောက်ပြန်သွားတာအဲ့ဒါမရှိသေးတဲ့အရာတွေရှိလာတယ်တဲ့နော်အဲ့ဒီမရှိသေးတဲ့အရာတွေရှိလာလို့ဒါဘာလို့လဲလို့နေတဲ့အခါကျတော့ပူတဲ့သဘောတရားလေးတွေအေးတဲ့သဘောတရားလေးတွေလှုပ်ရှားတဲ့သဘောတရားလေးတွေငြိမ်သက်တဲ့သဘောတရားလေးတွေနားရောက်ကျွနေကြိုက်ကြတဲ့သဘောတရားလေးတွေအဲ့ဒီသဘောတရားလေးတွေငြိမ်လို့မရှိဘူးလားရှိနေလားမနာရကနေနားလာတယ်ဘာဖြစ်တာတော့ဘယ်လိုကဖောက်ပြန်သွားတာတော့ယောဂဖောက်ပြန်သွားတာဟုတ်တယ်မလားအခုလောထာနေခါကမှနားရဲကျင်တဲ့သဘောပေါ်ပြီလားမပေါ်လို့ဟုတ်တယ်တော်တော်လေးနဲ့ကြားတဲ့အခါကျတော့ကာယစီရောနဲ့အောက်ကဖြော်ပြီးမြေချမ်းပြင်းတို့ထိပြီးတော့ထိုင်တဲ့အခါကျတော့နည်းနည်းလေးကြာလာတဲ့အခါမှာယုတ်တရားကလေးတွေထဲမှာအော်သူတို့ရဲ့ကလပ်စီကြီးတွေဖောက်ပြန်သွားတဲ့အခါကျတော့မနာရကနေနားရဲသဘောလေးမရှိဘူးလားဖြစ်လာလားမနာရကနေနားလာတဲ့ဘယ်လိုကဖောက်ပြန်လာတော့ဟောနာရကနေကျင်တဲ့သဘောပြောင်းသွားပြီဆိုရင်နာတဲ့သဘောလေးပြောင်းလို့ကျင်တဲ့သဘောလေးမရဘူးလားရောက်လာလားဒါဖြစ်သွားတာတော့ဘယ်လိုဖောက်ပြန်လာတော့ယောဂဖောက်ပြန်လာနာရကနေကျင်တယ်ဘာဖြစ်သွားတာတော့ကျင်ရကနေတိုက်တယ်ဘာဖြစ်သွားတာတော့တိုက်ရကနေထုံတယ်ဘာဖြစ်သွားတာတော့အော်ဒီလိုဆိုလို့ရှိရင်ဒကာရမတွေကရောက်တဲ့သဘောတရားစိတ်ကိုကြည့်ကြမှာလေဆိုဒီပေါင်းကချင်းလက်ကြည့်ရမှာလားဒီနာတတ်ချင်းနဲ့စိတ်သက်ဆက်သက်တဲ့သဘောတရားကလေးတွေကိုစိုက်ပြီးကြည့်ရမှာလားသဘောတရားလေးတွေကိုစိုက်ပြီးကြည့်ရမယ်ဟုတ်တယ်မလားဒီပေါင်းကချင်းလက်ကြည့်ကြည့်လိုက်ရောစိတ်တွေပါနာတဲ့သဘောချင်းတဲ့သဘောစိုက်တဲ့သဘောခဲတဲ့သဘောအဲဒီသဘောတရားကလေးတွေစိုက်ကြည့်လို့အော်ဒါနာတဲ့သဘောတရားလေးပေါ်တယ်ဒါရုပ်ရဲ့ဖောက်ပြန်မှုနာရသဘောတရားကနေရှင်းတဲ့သဘောတရားပြောင်းသွားတဲ့ရုပ်ရဖောက်ပြမှုလေးဖြစ်သွားပြီ။ဟုတ်တယ်မလား။သဘောတရားတစ်ခုပြလဲနာသဘောတရားတစ်ခုအသေးတစ်ခုပေါ်လာတယ်။အဲဒီလိုလေးကိုစိုက်နဲ့စိုက်ပြီးတော့ကြည့်လိုက်တဲ့အခါကျတော့သဘောတရားကလေးကိုစိုက်ပြီးတော့ကြည့်လိုက်လို့ရင်တခြားပြမလားရုပ်စိတ်ပြမလား။ပူတဲ့တဲ့သဘောအေးတဲ့သဘောဒါလည်းတခြားလားဖောက်ပြသွားတာလား။ပူရကနေအေးတယ်။အေးရကနေပူတယ်။ဟုတ်တယ်မလား။ပူတဲ့သဘောကနေအေးတဲ့သဘောဖောက်ပြန်သွားတယ်။ပူတဲ့သဘောကနေပူတဲ့သဘောဖောက်ပြန်သွားတယ်။အဲဒီပူတဲ့သဘောအေးတဲ့သဘောဒီအကောင်အထည်ကြီးဟုတ်ရဲ့လား။ဟုတ်ပါဘူး။ပုံမှန်ကလည်းကြီးဟုတ်ရဲ့လား။ဟုတ်ပါဘူး။ဒါလေးတော့သဘောတရားလေး။ဖောက်ပြန်တဲ့တွေသဘောတရားလေး။အဲဒီတော့ပူတဲ့သဘောလေးကိုကြည့်အေးတဲ့သဘောလေးကိုကြည့်။ဟောဒီသဘောလေးကဖောက်ပြန်သွားတာပဲဖောက်ပြန်သွားတာပဲ။ဘယ်လိုဖောက်ပြန်သွားတာတော့ရဲ့ရဲ့ဖောက်ပြန်သွားခြင်း။ဟုတ်တယ်မလား။အဲ့ဒီတော့ဒုပေါင်းကရှင်လဲကြည့်ရမှာလားပူတတ်တဲ့သဘောအေးတတ်တဲ့သဘောလေးကိုကြည့်ရမှာလားနောက်တစ်ခါလမ်းကလေးရှာလိုက်တဲ့အခါကျတော့ခြေတော်ကလေးမလုံလောက်လောက်သွားလားမျက်စိနဲ့ကြည့်ရင်တော့ပုံမှန်ကန်ကြီးတွေ့ပါပဲဟုတ်တယ်မလား မျက်စိနဲ့ကြည့်ရင်ဘာတွေ့မှာလဲပုံမှန်ကံကြီးတွေ့ပြီမြတ်ဒီပုံမှန်ကံကြီးကသူ့တိုင်းထားနန္ဒရားကမရှိဘူးဆိုရင်အဲ့ဒီဒီပုံကရှိလဲပုံမှန်ကံလှုပ်ပါလှုပ်လာတာကတခြားကြောင့်လှုပ်တာလားနာရောလှုပ်တာလားနဲကလားတခြားလားစိတ်လားအဲ့ဒီတော့စိတ်ကအကြောင်းတရားစေတီးတော်ကြောင်းတရားကြောင့်ဒီဒီပေါင်းကရှင်တွေထဲမှာရှိနေတဲ့လှောက်ရှားတတ်တဲ့တဘာဝတရားကလေးကလှောက်လာတာလှောက်တာဒီလူကလှောက်တော့လှောက်ရှားတတ်တဲ့တဘာဝကလှောက်တာလှောက်ရှားတတ်တဲ့တဘာဝကဘယ်လိုလဲမေးရင်ရုပ်တရားဘယ်လိုပါလဲလှောက်ရှားတတ်တဲ့တဘာဝကဘယ်လိုပါလဲဘာကလှောက်တာလှောက်ပါကလေးလို့မေးရင်လှောက်စေတတ်တဲ့နာကြောင့်လှောက်တာဘယ်လိုကြောင့်လှောက်တော့တဏှာကြီးပြောရင်စိတ်ကြောင့်လှောက်တာပေါ့အဲ့ဒါစိတ်ဒီကြောင့်တရားလှုပ်ရှားသွားတဲ့ယုံတရားလေးကအကျိုးစိတ်ကြောင့်ဖြစ်တဲ့ယုံမလို့သူ့ကိုဘာရောလို့ခေါ်မလဲသူတရားရောဘာရောလို့ခေါ်မလဲသွားခြင်းနဲ့စိတ်ကြောင့်ယုံတရားလေးကမသွားဘူးလားသွားလားဒီပေါင်းကရှင်လက်ကသွားတာကိုပြောတာလားလှုပ်ရှားတဲ့တဘောလေးသွားတာကိုပြောတာလားရက်ရှင်နဲ့စိတ်ကြောင့်ယုံတရားမရဘူးလားရလားအဲ့ဒီရက်တဲ့ယုံတရားကလေးရက်သွားတော့ဒီပေါင်းကရှင်လက်ကလည်းမရဘူးလားရက်သွားလားသဂရမတွေကရက်တဲ့သဘောလေးကြည်ရမှာလားဒီပေါင်းကခြေတဲ့အာယုံပြုကြည်ရမှာလားရက်တဲ့သဘောလေးကြည်ရမှာလားဒီပေါင်းကခြေတဲ့အာယုံပြုကြည်ရမှာလားလှုပ်ရှားတဲ့သဘောလေးအာယုံပြုကြည်ရမှာလားဒီတော့ဇေယျကမ္မနာစိတ်ကြောင့်လည်းကာမဒါကိုတတိပြုပြီးတော့ဇေယျချက်ပါဟုတ်တယ်မလားခြေတော်ကြည့်သွားပြီးတော့အာယုံပြုမနေနဲ့နော်ခြေတော်ကြည့်ကဘာယုံကြည့်တော့ဥဒ္ဓဇာယောအာရဇာယောပုံမှန်လားမရှိဘူးလားရှိလားဘုရားရှိခိုးမြတ်ကြီးဟောကြားတော်မူတဲ့ပရမမူရင်းပါဠိတော်အစစ်ကတော့ဒီပုံမှန်တရားကြည့်ဖို့ပဲမဟုတ်ဘူးလားဟောထားလားဘုရားလည်းကားကယုတ်တကားတခြားလားယုတ်ကျမ်းလားယုတ်ကျမ်းပဲဟောတယ်မလားဒီသဏ္ဍာန်ကဥက္ကဏ္ဍမီဒီဘက်ကလာပြီးတွားရင်လာသွားတယ်လို့ကြည့်လာသွားတယ်ဆိုတော့ငါဆိုတဲ့သဘောတရားကိုထည့်ပြီးတော့ပြောကြရပြီပုံမှန်တရားပြောရမရဘူးလားရောက်ပုံမှန်တရားပြောရရောက်နေတာပဲသာဓုမေတ္တေနေရမှာကပုံမှန်ကံနေရမှာလားသဘောတရားလေးနေရမှာလားဘာဖြစ်လို့တော့မင်းတို့ပုံမှန်ကံကပညာယုံပုံမှန်ကံကပညာယုံသဘောတရားလေးကမှပရမယုံပညာကိုကြည့်လို့လောကရောက်ပါမလားဒါကြည့်မှလောကရောက်မှာလဲပရမကြည့်မှလောကရောက်မှာဟုတ်တယ်မလားဘာဖြစ်လို့လဲမင်းတို့နိဗ္ဗာန်ဆိုတာကလည်းတခြားလားပရမတရားလားစိတ်တော်စတိတိကာရူပနိဗ္ဗာန်မိတိတပ္ပတာဒီလိုဆိုရတယ်နော်အဲဒီတော့ပရမတ္ထတရားပြည့်တဲ့နိဗ္ဗာန်ရရှိရင်ပရမလိုင်းကသွားမှရမှာပေါ့ပညာလိုင်းကသွားလို့ရပါမလားဒီလိုင်းကသွားရမှာလဲအဲဒီတော့ပြန်ပြောဒီပေါင်းကရှင်လဲပုံမှန်တရားကြီးသည်ပရမတ္ထရောဟုတ်ရလားဘာရောတဲ့တော့ပညာရောဆိုတော့ရောရှိလားရောအတုလားပရမတ္ထရောကမှပါတယ်တော့ปรมัตถยติญัสสิเนจิโลยะยะละยะเนไกจิโลยะยะละอะกองแท้ปุมันตระชิยะละบาลีတော့အဲဒီသဘောတရားကရုပ်ရဲ့သဘောတရားကဘယ်လိုတော့ဖောက်ပြန်တဲ့သဘောတရားမနာရာကနေနားတယ်နာရာကနေကျင်တယ်ကျင်ရာကနေကြိုက်တယ်ကြိုက်ရာကနေထောင်းတယ်သဘောတရားတွေကြောင်းကြောင်းပြီးတော့မသွားဘူးလားသွားလားအဲဒီတော့ရုပ်တရားကိုကြည့်နေတဲ့ယောဂီပုဂ္ဂိုလ်တရားသည်လမ်းဒီအာယံပြုတော့ကတော့ဒီပေါင်းကရှင်လဲအာယံပြုရမှာပဲတကယ်မြင်တဲ့အခါကျတော့ဒီပေါင်းကရှင်လဲမြင်ရမှာလားသဘောတရားလေးကိုမြင်ရမှာလားနားရင်နားတဲ့သဘောတရားလေးကိုကြည့်ဟုတ်တယ်မလားအပေါ်မှာတရားထိုင်နေတော့နားတယ်ဆိုတာတော့နော်ရှင်ကလည်းနားတယ်ဆိုတာတော့ကြည့်တာတော့ရှင်ကလည်းရှင်ကလည်းအာယံပြုပြီးတော့မကြည့်ရဘူးလားကြည့်ရဒါပေမဲ့ရှင်ကလေးစိုက်ချတာတဲ့အခါခြေလုံးကြီးမြင်နေရမှလားသဘောတရားလေးကိုကြည့်ရမြင်အောင်ကြည့်ရပါသဘောတရားလေးကိုမြင်အောင်ကြည့်နော်အဲဒီမှာဒါတဲ့သဘောတရားရှင်တဲ့သဘောတရားစိုက်တဲ့သဘောတရားအဲဒီသဘောတရားလေးကိုသမာဓိနဲ့စိုက်ပြီးတော့စိတ်ကိုရအောင်ကြည့်လိုက်တဲ့အခါကျတော့ဟောစိတ်ထဲမှာပုံမှန်ကရှိသေးလားရှိပါဘူးပုံမှန်ကဒီအာရုံရောက်သေးလားပုံမှန်ကဒီမှာအာရုံမရောက်ဘူးဆိုရင်ဒုတိယပေါင်းလေးခါးလေးခြေလေးလက်တွေရှိသေးလားလားဆိုတာကရှိသေးလားလားလဲဆိုင်တယ်ဆိုတာကရှိသေးလားဒိဋ္ဌိတွေမရှိဘူးလားရှိနေလားအဲဒီဒိဋ္ဌိတရားတွေရှင်းပြီးတော့အမြင်ကြည်ကြည်နဲ့ကြည့်လိုက်တော့မှယောတဘောနတ်တဘောဖောက်ပြန်တဲ့တဘောမတွေ့ရဘူးလားတွေ့ရမှာလားအဲဒီတော့ဒီတော့မှအော်ဒါဖောက်ပြန်တဲ့တဘောတရားတွေပဲဖြစ်ဖြစ်ပြတ်တတ်တယ်ဖြစ်ဖြစ်ပါသေးတာတော့ ဩယောဂိယကလေးကလည်းဖြည့်ပြင်းပြတယ်လို့ဒါဒုက္ခသစ္စာပါပဲလို့ဒီလိုသဘောပေါက်သွားတော့ဒုက္ခသစ္စာပဲဒုက္ခသစ္စာပဲလို့သဘောပေါက်သွားရင်ဒုက္ခသစ္စာကိုမြင်နဲ့ဉာဏ်ကဘာသစ္စာတော့မင်းဉာဏ်လေးနဲ့နေရာကလည်းရသွားလားဒီနေရာမှာတော့ဝိပဿနာမဲ့ပေါ့နော်ဝိပဿနာဉာဏ်လေးနဲ့မရှိဘူးလားဖြစ်သွားလားတခြားမြင်လို့လားရုပ်စိတ်မြင်လို့လားရုပ်စိတ်ရတခြားမြင်လားဖြစ်သဘောပြသဘောမြင်လားယုံတရားရဲ့ဖြစ်တော်ပြတော်မြင်နေရင်နာရကနာရတခြားပဲဟုတ်တယ်မလားနာရီဖြစ်စေမနာရီဖြစ်စေနော်တိုက်ရီဖြစ်စေမတိုက်ရီဖြစ်စေဒကာရမတွေကတကယ်ကြည့်နေတာကအနာပြောင်းအောင်ကြည့်နေတာလားအဲ့ဒီနာကျင်မှုတဘောတရားလေးယုံတဘောတရားလေးရဲ့ဖြစ်တော်ပြတော်မြင်အောင်ကြည့်နေတာမလားနာရကျင်တာတော့မကြည့်နဲ့လေဟုတ်တယ်မလားနာရနာရနာရလို့ဒီလိုတော့မကြည့်ရဘူးနော်ဟုတ်တာကရုပ်ရဲ့သဘောတရားလေးဒါဖောက်ပြန်တဲ့သဘောတရားလေးနာရနာရဲ့သဘောနာရဲ့သဘောဒီဖောက်ပြန်တဲ့သဘောဖောက်ပြန်တဲ့သဘောဒီရုပ်တရားဖြစ်ပြီးပြည့်တယ်အဲ့ဒါတော့ရအောင်ကြည့်ရမယ်ဟုတ်တယ်မလားနာရဲနာရဲနာရဲလည်းပါပြီးတော့အောင်ဖလဲလို့ရပါမလားအဲ့ဒီနာရကျင်နာစိတ်ဓာတ်ခဲတာကိုကြောက်ပါပြီကြောက်ပါပြီလဲလို့ရပါမလားကြောက်စီကျင်နာကတခြားလားတဏှာလားနာလို့ကျင်လို့ပိုက်လို့ခဲလို့နာရကျင်နာစိတ်ဓာတ်ခဲတာကြောက်စီကျင်နာကဘာတွေတော့နာလို့ကျွန်တော်ကြောက်လို့ဆဲလို့စိတ်ညင်ညွတ်နေတာကဒေါသပါတယ်တော့တဏှာပဲဖြစ်ဖြစ်ဒေါသပဲဖြစ်ဖြစ်အဲ့ဒီအချိန်မှာရုပ်စိတ်မြင်ခွင့်ရပါမလားရုပ်စိတ်မြင်မှာလည်းဆိုရင်တဏှာလည်းမဖြစ်စေနဲ့ဒေါသလည်းမဖြစ်စေနဲ့အမြင်တွေကျင်နေရမယ်တမာရီတွေကျင်နေရမယ်ဟုတ်တယ်မလားတမာရီတွေကျင်နေရမယ်အမြင်တွေကျင်နေရမယ်အဲ့ဒီတော့နာရသည်ဘယ်လိုကနာရတော့ပြီးတော့နာတဲ့သဘောလေးကနာတာနာတဲ့သဘောဒီဘယ်လိုရသဘောတော့ရဲ့ရဲ့သဘော။ဟောနာလာရင်နာတဲ့သဘော။ဒါယုတ်တရားပဲ။ကျင်လာရင်လည်းကျင်တဲ့သဘော။ဒါယုတ်တရားလေးပဲ။ဟုတ်တယ်မလား။ယုတ်တရားလေးကဘာဖြစ်နေတာတော့။ဖောက်ပြန်ပြနေတာ။ဘာဖြစ်နေတာတော့။နာတာဒီလည်းရဲ့ရဲ့ဖောက်ပြန်မှု၊ကျင်တာဒီလည်းရဲ့ရဲ့ဖောက်ပြန်မှု၊ကြိုက်တာဒီလည်းရဲ့ရဲ့ဖောက်ပြန်မှု၊ထောင်းတာဒီလည်းပဲ။ရဲ့ရဲ့ဖောက်ပြန်မှု။အော်လက်ကလေးလှမ်းနေယူရှားတာဒီဘယ်ရဲ့ဖောက်ပြန်မှုတော့။ခြေတော်ကလေးလှမ်းနေယူရှားတာဒီဘယ်ရဲ့ဖောက်ပြန်မှုတော့။အစရာကလေးချလိုက်တဲ့ငြိမ်သက်သာတာဒီဘယ်ရောက်ဖောက်ပြန်မှုတော့ရဲ့ရဲ့ဖောက်ပြန်မှုအဲဒီရဲ့ရဲ့ဖောက်ပြန်မှုဆိုတဲ့ပရမတ္ထသဘောတရားလေးကိုမြင်အောင်ကြည့်ပါပုံမှန်လာလို့ဆင်းပြောဆိုနေတော့ကောင်းပြီလားဆိုတဲ့ဆင်းပြပြီးတော့ပြောလိုက်ပါမယ်ရဲ့ဒီဖောက်တော့ဖောက်ပြန်တတ်တဲ့ပြည့်တဲ့သဘောတရားရှိရလားပြည့်တဲ့သဘောတရားရှိရလားအဲလိုဆိုပြည့်ပြည့်ပြည့်နေတာကဘယ်လိုကပြည့်ပြည့်နေတော့နာကပြည့်ပြည့်နေတယ်ဘယ်လိုကပြည့်ပြည့်နေတော့ဖောက်ပြန်တာကယောဂိယသိနေတာကဖောက်ပြန်တာကသိနေတာကဘယ်မလဲဒီဘောင်ကရှင်းလက်ပါလားဘုံမန္တန်ပါလားယောက်ျားမိန်းမပါလားအမင်းနေမစင်းမလားစင်းနေလားဒိဋ္ဌိတွေမကွာဘူးလားကွာနေလားဒိဋ္ဌိကရှိနေမယ်ဆိုရင်ဒကာရမတွေယောသဘောနံသဘောစစ်တွေ့ရမှာမဟုတ်ဘူးယောဂိယနံတရားစစ်တွေ့ကြရင်လာကြပါယောက်ျားမိန်းမဆိုတဲ့ဒိဋ္ဌိအမြင်ဒိဋ္ဌိတွေခွာပြီးတော့ရှိပါဟုတ်တယ်မလားတောကတတဝါကအမြင်နေမြင်ရမလားမမြင်ရဘူးလားဒီပောင်ကခြေလက်ကအမြင်နေမမြင်ရဘူးမြင်ရမလားမမြင်ရဘူးလားဒီပောင်ကခြေလက်ကအမြင်နေဘာမြင်တော့ဒိဋ္ဌိအမြင်ဘာမြင်တော့ဒီပောင်ကခြေလက်ကအမြင်နေဘာမြင်တော့အဲ့ဒါကြောင့်ဒီပောင်ကခြေလက်မမြင်ပါခင်လေဖောက်ပြန်တာကဘာတရားတော့သီတာကဘာတရားတော့ဖောက်ပြန်တာကဘာတရားသီတာကဘာတရားနာရယ်ဘယ်လိုကဖောက်ပြန်တာတော့နာမသိရယ်ဘယ်လိုကသိတာတော့ကျင်လယ်ဘယ်လိုကဖောက်ပြန်တာတော့ကျင်မသိရယ်ဘယ်လိုကသိတာတော့တိုက်တယ်ဘယ်လိုကဖောက်ပြန်တာတော့တိုက်မသိရယ်ဘယ်လိုကသိတာတော့အော်ရှိကိုယူရှားယူရှားပါတယ်ဘယ်လိုကဖောက်ပြန်နေတာတော့ယူရှားတော်မှသိလိုက်တယ်ဘယ်လိုကသိတာတော့ဉာဏ်သာပြီဘယ်လိုကဖောက်ပြန်လာတော့ဉာဏ်နဲ့သိလိုက်တယ်ဘယ်လိုကသိလိုက်တာတော့ဒီနေရာမှာယုတ်တရားနဲ့နန္တရားခန္ဓာနှစ်ခုပဲရှိတယ်ပေါက်ကတ္တဝါခန္ဓာရှိရလားဒီဘောင်ကခြေနဲ့ခန္ဓာရှိရလားယောက်ျားတွေသွားနေတာလားမိန်းမတွေသွားနေတာလားယုတ်တရားနန္တရားနှစ်ပါးဖြစ်နေတာလားသောကတ္တဝါရီစားနေတာလားငါစားနေတာလားသူစားနေတာလားယုတ်တရားနန္တရားနှစ်ပါးစားနေတာလားဒီပေါင်းကခြေလက်ကကြိုက်နေတာလားယုတ်တရားနန္တရားနှစ်ပါးဖြစ်နေတာလားကြိုက်တာကဘယ်ညာဖောက်ပြန်မှု တိုင်မှန်ပြတာကဘယ်လိုပါလဲရှင်းတာကဘယ်ရောက်ပေါက်ပြမှုရှင်းမှန်ပြတာကဘယ်လိုပါလဲအဲ့ဒီလိုသဘောပေါက်ထားရင်ဒကာဓမ္မတွေတရားရှိရတာခက်ပါဘာပြီးလို့တော့ယောတရားနန္ဒရားပြီးလို့ယောတရားနန္ဒရားပြီးရင်နာမရူပပရိစ္ဆေဒဉာဏ်ရတာပေါ့ဟုတ်တယ်မလားနာမရူပပရိစ္ဆေဒဉာဏ်မရဘဲနဲ့ရှေ့ဆက်တက်လို့ရပါမလားအဲ့ဒါကြောင့်နာမရူပပရိစ္ဆေဒဉာဏ်ရအောင်ဒကာဓမ္မတွေတိတိချာချာညာတာပရိညာအသိနဲ့သိအောင်တိုင်အောင်ကျိုးစားထားဖို့လိုပါတယ်နော်ဘယ်ရှိမှကျိုးစားရမှာလဲမေးတော့တရားနာတော့မှကျိုးစားရတရားနာတော့မှပြီးတဲ့အသည့်ဒီပါပြီးတော့ညာတာပရိညာအသိပါပြီးပါလေတရားနာတော့မှပြီးတဲ့အသည့်ဒီပါပြီးပါလေတရားနာတော့မှဘုန်းကြီးတို့ကဒီတော့ပြောလိုက်တယ်ဘုန်းကြီးတို့ပြောလိုက်တာနဲ့ဒကာဓမ္မတွေရဲ့တန်တမာရှိတဲ့အသည့်ဒီဘယ်ရှိမလဲရှင်းမမလားအသိတော့တော့မရှင်းလို့ရရှင်းလားသာပရိညာနဲ့ရှင်တော့သမောက်ဆိုတာအပြည့်မြေပြတ်ရှင်လာတာဟုတ်ရဲ့လားမြေပြတ်ရှင်အောင်ကြတော့ဘယ်လိုကကျေးဇူးရမှာတော့ယောဂီတွေကကျေးဇူးရမှာနော်ဘယ်လိုကကျေးဇူးရမှာလဲအဲဒီလိုယောဂီတွေကကျေးဇူးလာတဲ့အခါကျတော့ကိုယ်တိုင်ကြည့်ပါပြီထိုင်ရေးရိယာပုံမှာလည်းမကြည့်ရဘူးလားကြည့်ရရရှိရိယာပုံမှာလည
်း
ကြည့်ရမှာပဲသွားရေးရိယာပုံမှာလည
်း
ကြည့်ရမှာပဲလျှောင်းရေးရိယာပုံမှာလည်းအော်ဒီလိုဆိုတော့မိမိရဲ့ခန္ဓာကိုမိမိရဲ့ဉာဏ်နဲ့ကြည့်ဖို့ဆိုတာကအချိန်ယူနေလို့ရပါ။မရပါဘ
ူး
။အချိန်ယူနေလို့မရဘူးနော
်။
ဒကာဓမ္မတွေနော်။အချိန်ယူနေမယ်ဆိုရင်အော်ဒီအချိန်ယူမှသာကြည့်မယ်ကြည့်တဲ့အချိန်ကျတော့ကိလေသာတွေကကြာခုန်။ဟုတ်တယ်မလား
။
ကြည့်ရင်လည်းအာရုံကမြင်ရင်းကမရ။ကြံတဲ့အချိန်ကျတော့လည်းကြည့်ဖို့ကသတိမရ။အဲဒီလိုဆိုရင်ဒကာဓမ္မတွေတကယ်မြင်ချင်တဲ့ယောတရားနန္ဒရားမြင်ဖို့ရပါမလား
။
ဒီလိုဆိုတော့ယောတရားနန္ဒရားမြင်ရင်အချိန်ရွေးရမှာလားမရွေးရဘူ
း
အချိန်မရွေးပါနဲ့ဒကာဓမ္မတွေနော
်
ထိုင်နေတော့မှသာငါတို့ကြည့်မယ်ကျန်တဲ့အချိန်တွေမှာငါတို့ကြည့်ဖို့မလိုဘူးဒီလိုမတတ်နဲ့နော
်
မိမိအိမ်ရာကထလာတဲ့အချိန်ကစပြီးတော့နောက်ဆုံးအိမ်ရာတော့ပြန်ရတဲ့အထိအချိန်တိုင်းမှာတရားမရှာရဘူးလားရှာရအချိန်တိုင်းမှာပါရှာရမယ်အချိန်တိုင်းမှာတရားရှာနေရမယ်နော်အချိန်တည်းမှာတရားကိန်းနေရမယ်အချိန်တည်းမှာတရားကိန်းနေတဲ့အခါကျတော့တရားကိန်းနေတဲ့ပုံကိုယ်မျိုးစုနဲ့ကြည့်နေတာလားဉာဏ်နဲ့ကြည့်နေတာလားတရားကိန်းတဲ့ပုံကိုယ်မျိုးစုနဲ့ကြည့်တာလားဉာဏ်နဲ့ကြည့်နေတာလားမိမိရဲ့ခန္ဓာကိုယ်ကိုကြည့်နေတဲ့ပုံကိုယ်မျိုးစုနဲ့ကြည့်မှလားဉာဏ်နဲ့ကြည့်မှလားအဲဒီလိုဉာဏ်နဲ့ကြည့်တဲ့အခါကျတော့မျိုးစုကစည်းကမ်းတောင်းမှလုပ်နေဉာဏ်ကပေါ်ခွင့်ရပါမလားမျက်စိကကြည်ကံတောင်းမှလုံးလို့ဉာဏ်ပဲပေါ်ခွင့်ရပါမလဲနော်အဲဒီတော့ဉာဏ်ကလေးကိုစိုက်ပြီးတော့မိမိရဲ့ဉာဏ်မိမိရဲ့အသိမိမိရဲ့အတွေ့အဲဒီအပေါ်မှာစိတ်ကလေးကိုလှုပ်ပြီးတော့ထားလိုက်မယ်ဆိုရင်ဉာဏ်လုံးအိန္ဒြေတွေမငြိမ်သက်ဘူးလားငြိမ်သက်ပါမိမိရဲ့ကိုယ်အိန္ဒြေတွေကမငြိမ်သက်ဘူးလားငြိမ်သက်ပါကိုယ်အိန္ဒြေတွေမငြိမ်သက်ချင်းဒီတခြားကြောင့်မငြိမ်တာလားစိတ်မငြိမ်လို့မငြိမ်တာလားစိတ်မငြိမ်လို့ဒီလိုမလားစိတ်မငြိမ်တာဒီလိုတခြားကြောင့်မငြိမ်တာလားသမာဓိမရလို့မငြိမ်တာလားဆရာကြိမ်းလို့လားမကြိမ်းလို့လ
ား
ဆရာမကြိမ်းစိတ်လည်းမငြိမ်ဘူးကိုယ်မူရာကငြိမ်မှမလားမျက်စိအကြည့်ရှိသွားလားအင်းလေးတွေငြိမ်မှမလ
ား
အဲဒီတော့ယောဂီတရားလမ်းလျှောက်ပြီးတော့လာတာနဲ့ဒီယောဂီတရားကြည့်မကြည့်ကြက်ခတ်လို့ရတယ်နော
်
ဘာကြည့်ပြီးတော့ကြက်ခတ်တော့အဓိကကတော့မျက်စိဟုတ်တယ်မလားအဓိကကတော့ဗာကြည့်ပြီးကြက်ခတ်တာတော့မျက်လောကလေးချပြီးတော့မျက်လောကလေးညင်နေရမယ်နော်မျက်လောကလေးညင်ပြီးတော့သူဒီဘယ်ပါမှအာရုံစိုက်နေကြလဲဆိုတာကိုကြည့်လိုက်တဲ့အခါကျတော့ခြေတော်ပေါ်အာရုံစိုက်နေတာလားလှုပ်ရှားနေတဲ့နေရာအာရုံစိုက်တာလားကြည့်တဲ့ပုံစံကကြည့်လို့မရဘူးလားရကျန်းကျင်တဲ့ပုံစံကြည့်လို့ရတယ်ဟုတ်တယ်မလားသူရဲ့စိတ်ကမျက်လုံးမျက်လောလေးတော့ချထားပါရဲ့သူရဲ့စိတ်ကတခြားရနေတယ်ဆိုရင်ခြေလမ်းမှန်မှမလားခြေလမ်းမမှန်ဘူးနော်အဲဒီခြေကလေးရလှရှားနေတဲ့မူရာလေးပေါ်မှာအာယုစိုက်နေတဲ့ယောဂီပုဂ္ဂိုလ်ကြတော့ခြေလမ်းကလေးမမှန်ဘူးလားမှန်နေလားခြေတလမ်းကြီးတလမ်းကြီးညံပေါင်းကြီးလည်းမှန်မယ်ဟုတ်တယ်မလားအစိတ်ကျဲလည်းပဲမှန်မယ်နော်ခြေလမ်းမခြေလမ်းကြီးအမူရာကြီးလည်းမှန်မယ်အဲဒီလိုမှန်နေတာဒီခြေကမှန်တာလားအာယုစိုက်ရင်လို့မှန်တာလားဘာလဲစိုက်နေလို့ဆိုတော့တတိယသမာဓိရဲ့ပညာရဲ့မဆိုင်ဘူးလားစိုက်နေလားခြေလမ်းလည်းမမှန်ဘူးစိတ်ကြဲလည်းမမှန်ဘူးဆိုမတော့ဒီရောကြီးမှာတမာရီမရှိဘူးဟုတ်တယ်မလားမျက်လာခြားသားပြီးမဲ့လို့လည်းခြေတော်ကိုလည်းကြည့်ရသေးတယ် မျက်လုံးမချဘဲနဲ့ဟိုကြည့်ဒီကြည့်ယောဂီကျတာပို့ဆိုးတာပေါ့နော်အဲ့ဒါကြောင့်တရားကျင်းတဲ့ယောဂီဆိုတာမျက်လုံးလည်းချထားရမယ်ရှင်းလန်းလည်းမှန်နေရမယ်နော်ဒီဘောမှာတကယ်အာရုံစိုက်နေကြလားမစိုက်ဘူးလားဆိုတာကိုကြည့်တော့မရဘူးလားရလားအဲ့ဒီတော့ကိုယ်ကိုယ်တိုင်းနဲ့တရားထားပြီးတော့ပါပါတရားထားပြီးတော့စားပါတရားထားပြီးတော့ကြည့်ပါမိမိကိုယ်တိုင်းသွားတိုင်းလာတိုင်းစားတိုင်းတောက်တိုင်းကြည့်တိုင်းရှူတိုင်းပါကြိမ်းညမှာလည်းမေးတော့တတိလည်းကိုယ်သမာဓိလည်းကိုယ်တတိသမာဓိကိုယ်နဲ့ပညာဉာဏ်ကမဖြစ်ဘူးလားဖြစ်လားအဲဒီတတိသမာဓိပညာသုံးပါးစုံသွားတဲ့အခါကျတော့ယောဂီအားပေါ်လာရင်လည်းယောဂီအားမှမသိရဘူးလားဟုတ်ပြန်လာကဘာလဲတော့သိတာကဘာလဲတော့ဟုတ်ယောဂီအားကလေးကိုကြည့်ကြည့်နန္ဒီအားကလေးကိုလည်းပဲရှင်းထည့်ပြီးတော့မသိရဘူးလားသိရလားနန္ဒီအားကိုရှင်းရင်လည်းသွားကြလာကဘာတော့နာသွားကြတာကဘာလို့နာသွားနေတာကဘာလို့ယောဟောနန္ဒီအားလေးရှိရင်လည်းယောဒီအားကိုမသိရဘူးလားသိရလားယောဒီအားရှိလေနန္ဒီအားသိမယ်နန္ဒီအားရှိလေယောဒီအားမသိရဘူးလားယောဒီအားနန္ဒီအားဒီအကောင်ထဲလားသဘောတရားလေးလားသမဂ္ဂရာရှိကလားမရှိဘူးလားအကောင်ထဲရှိကလားမရှိဘူးလားလက်နဲ့ကြံကြည့်လို့ရကလားမရဘူးလားမျက်စိနဲ့ကြည့်လို့ရကလားမရဘူးလားဒါနဲ့မှကြည့်ရမှာလေဉာဏ်နဲ့မှကြည့်ရမှာလေဆိုရင်တမာရီနေရာကိုကြည့်လို့ရပါမလားတတိမကိန်းနေကကြည့်လို့ရပါမလားအဲဒီတော့သွားတဲ့လာတဲ့အခါစားတဲ့တောက်တဲ့အခါနေတဲ့ထိုင်တဲ့အခါဘယ်နေရာမှာပဲဖြစ်ဖြစ်တတိလေးကိန်းနေပါစေဟုတ်တယ်မလားတတိကိန်းတဲ့တမာရီတော့မကိန်းဘူးလားကိန်းရတတိတမာရီကိန်းရင်ဇေတဘောနဲ့တဘောရဖြစ်တာကိုတွေ့မယ်ဒီကစကားလို့ကြံလန်းလာတဲ့အခါကျတော့ရုပ်ဖြစ်တယ်ဖြစ်ပြီးတော့ပြည့်မယ်ဉာဏ်ဖြစ်တယ်ဖြစ်ပြီးတော့ဖြစ်တော့ပြတော့မတွေ့ရဘူးလားတွေ့ရလားဖြစ်ပြပါသစ္စာတော့ပြည့်နေတဲ့ဉာဏ်ကဗာသစ္စာတော့မဟုတ်ဘူးမကိန်းဘူးလားကိန်းနေလားအဲ့ဒီမဟုတ်ဘူးကိန်းနေရင်သမုဒိယသစ္စာရှိနေတာပေါ်ခွင့်ရပါမလားရှိနေတာကိုကြားခေါ်ပါမလားရှိနေတာပေါ်ခွင့်မရတဲ့သမုဒိယသစ္စာသိနေရင်အနာကဒုက္ခဆက်တဲ့မငြင်းဘူးလားငြင်းဒုက္ခဆက်တဲ့ငြင်းတာဒီဗာသစ္စာသစ္စာတရားလေးတွေဖြစ်ဖို့ဆိုတာကဒကာရမတွေတတိလေထသမာဓိလေရှိပညာတရားနဲ့လဲစောက်ခြင်းမှာသစ္စာတရားကိုမြင်ရရမှာအဲဒါကြောင့်မလို့ဒုက္ခသစ္စာဆိုတဲ့အဓိကဖြစ်တဲ့ရောဘောလည်းဘောခန္ဓာဘောတွေရဲ့ဖြစ်ခြင်းပြခြင်းဒုက္ခသစ္စာတရားကိုဒကာရမတွေကတန်တမာရှိတဲ့တတိသမားတွေပညာဆိုတဲ့တရားကလေးတွေနဲ့မဂ်ဉ္စရာတွေနဲ့မြင်အောင်ကျွတ်ကျွတ်စားစားနဲ့ရှင်းမှတန်တကြပါလို့တိုက်တွန်းရင်းနဲ့သာဓုတောင်းလို့ခေါ်တာတရားကိုလူတို့ချက်ပါတယ်ဒီကျမ်းမချမ်းသာစွာဖြစ်ရပါဗျာရှင်တမနာရမြတ်ကြီးကိုနေလာတဲ့ကွယ်တင်နေအောင်ပြည့်စုံဆောင်ရှားထပ်ပါနိုင်တော့တာဝနာပြုပုဂ္ဂိုလ်ရူပုဂ္ဂိုလ်များများဖြစ်ကြပါစေ။